မရထရမ့်အနေနဲ့တရုတ်နိုင်ငံသွင်းကုန်တွေအပေါ်ကုန်သွယ်ခွင့်စည်းကြံွေဒေါ်လာ100ဘီလီယံအထိချမှတ်သွားမယ်လို့ချင်းချောက်ပြောဆိုမှုကိုတုံ့ပြန်သွားမယ်လို့တရုတ်နိုင်ငံရဲ့ပြောကြားချက်အပေါ်တမရထရမ့်အစိုးရကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲမှာမဟုတ်ဘူးလို့တောက်ကြနေကဆိုပါတယ်။အမေရိကန်နဲ့တရုတ်ကုန်သွယ်ရေးတင်းမာနေတာနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေချိန်မှာဒါဟာကုန်သွယ်ရေးကိုယ်စားလှယ်တွေစီစစ်ဆောင်ရွက်ဖို့နဲ့ပြည်သူလူထုသဘောထားမှတ်ချက်သိလို့တဲ့အဆိုပြုချက်သာဖြစ်ပြီးအကောင့်ထဲပေါ်ဖို့မရှိသေးဘူးလို့အင်ဂျူရောစီးပွားရေးအကြံပေးလယ်ရီကတ်လိုကပြောပါတယ်။တရုတ်နိုင်ငံကအမေရိကန်ရဲ့ဉာဏ်ပညာဆိုင်ရာပစ္စည်းမူပိုင်ခွင့်ကိုခိုးယူနေတာဟာအမေရိကန်ရဲ့အဓိကစိုးရိမ်တဲ့အခြေခံအကြောင်းရင်းဖြစ်တယ်။အမေရိကန်ရဲ့နည်းပညာတွေကိုခိုးယူတာဟာအမေရိကန်ရဲ့အနာဂတ်နှလုံးသားကိုခိုးယူတာနဲ့အတူတူပဲဖြစ်တယ်။တရုတ်သမ္မတဆီချင်းပင်နဲ့သမ္မတထရမ့်တို့နှစ်ဦးကြားကောင်းမွန်တဲ့ဆက်ဆံရေးရှိပြီးရှေ့ဆက်ဆွေးနွေးမှုတွေကနေပြဿနာတွေကိုဖြေရှင်းသွားနိုင်မယ်လို့ယုံကြည်ကြောင်းစီးပွားရေးအကြံပေးလယ်ရီကတ်လိုကပြောဆိုသွားပါတယ်။တရုတ်နိုင်ငံရဲ့တရားဥပဒေနဲ့မညီညွတ်တဲ့မမျှတတဲ့ကုန်သွယ်ရေးအလေးချိန်တွေကိုတော့ American အစိုးရကပြစ်တင်ဝေဖန်ပါတယ်။